ယခိုင်လက်နက်ကိုင်အဖွဲ့ AA ကိုငွေကြေးထောက်ပံ့ပေးရဲဆိုပြီးယခိုင်အသင်းစင်ကာပူကဥက္ကဋ္ဌပါဝင်လူ၈ယောက်ကိုကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဒီကနေ့မှတရားစွဲဆိုလိုက်ပါတယ်။ယခိုင်အသင်းစင်ကာပူရဲ့ဥက္ကဋ္ဌကိုင်းစော်အပါဝင်၈ဦးကိုကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ခါခွေးနဲ့ပုံမှန်50နှစ်ညရည်နဲ့နောက်ပိုင်းခင်တရားရုံးမှတရားစွဲဆိုလိုက်တာဖြစ်ပြီးတော့ရန်ကုန်တိုင်းသတင်းရတဖတ်မှုရန်မူတင့်ရွှေကတရားလိုလုပ်ပြီးတော့တရားစွဲဆိုတာဖြစ်ပါတယ်။သူတို့ရန်ကုန်ဝေကောက်ပြီးတော့ထောက်ပံ့ပေးနေတာတွေဟာရခိုင်ပြည်နယ်အတွင်းကစစ်ပေးရှောင်နေတဲ့ရေပိဒုက္ခတွေတွေအတွက်ရည်ရွယ်ပြီးတော့ကောက်ခံခဲ့တာဖြစ်တယ်လို့သူတို့ဘက်ကနေလိုက်ပါပေးတဲ့တရားလိုတရားလိုတော်ရှိနေဥကျော်မျိုးထွန်းကဒီကနေ့တရားခွင်ပြီးမှရိုက်တဲ့သတင်းဌာနကိုပြောပါတယ်။ရခိုင်အတင်းစင်ကိုဥက္ကဋ္ဌကိုဟင်းစုံနဲ့အတူနောက်ထပ်တရားစွဲဆိုခံရသူတွေကတော့အင်းရခိုင်လက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြင့်နိုင်ရဲ့ညီတော်ဆက်သူကိုအောင်မြတ်ကျော်ကိုထွန်းအေးကိုရဲကျော်ထက်မအေးမြတ်မော်ကိုတင်လိုက်ဦးကိုရွှေလိုင်းတန်းနဲ့အငားရင်မောင်ကိုမြလင်ဦးတို့စုစုပေါင်း၈ယောက်ဖြစ်ပါတယ်။ကိုအောင်မြတ်ကျော်နဲ့ကိုဟင်းစုံအပါအဝင်၆ဦးကိုတော့အေးအဖွဲ့ကိုငွေကြေးထောက်ပံ့ပေးတယ်ဆိုပြီးတော့ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့နဲ့10ရက်နေ့တွေကစင်ကိုအာနာပိုင်တွေကဖမ်းဆီးပြီးတော့မြန်မာနိုင်ငံကိုပြည်နယ်နယ်ပြေးခဲ့တာဖြစ်ပါတယ်။မဆူရဘက်ကတော့အင်းရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်ဖွဲ့ဖြစ်နေတတ်မှတ်ထားပါခင်ဗျာ